ပြီးခဲ့တဲ့ရက်ကစစ်လေရင်နဲ့ဘုံကျဲတိုက်ခိုက်ခံရတဲ့ကြားပြည်နယ်ဖရူဆိုမြို့နယ်အနောက်ဘက်ခြမ်းကဟိုဟာကြေးရွာအုပ်စုရဲ့အနည်းဆုံးရွာ၃ရွာကထောင်ထဲချီတဲ့ဒေသခံတွေဟာအိုးရိမ်စွန့်ခွာပြီးဘေးလွတ်ရာမှာတိမ်းရှောင်ခွဲကြပါတယ်သူတို့ယာယီတဲထုတ်နေထိုင်မှုအမှုကနဲ့တခြားပစ္စည်းတွေအရေးပေါ်တို့ကနေပါတယ်မြေပြင်သတင်းပို့ချက်ကိုကိုမှုစော်မှုကြောကတင်ပြပါဦးမယ်စစ ြေးတင်းရှောင်နေကြရတယ်လို့ကူညီပေးနေသူတူကVOA ကိုပြောပါတယ်။ကျေးရွာ300ထက်မနည်းထောင်ထဲချီတဲ့ဒေသခံတွေဟာအသက်ပေးလွတ်အောင်ထွက်ပြေးတင်းရှောင်လာကြရတဲ့အကြောင်းစစ်ပြေးဒုက္ခတွေတွေကိုကူညီနေသူကအခုလိုပြောပြပါတယ်။
ဆိုရကြတာ face day အရင်များတော့ကြားရတဲ့ပေါ့နော်အခုဆိုရင်သူတို့ဒီ300ရာကဟိုကပြောလို့မျိုးပေါ့မသူကြီးလေးရော300တိုက်ခိုက်တဲ့အတွက်ဇန်နေရွာတွေကလည်းအလုံးအခုဆိုရင်စစ်ဖြစ်အောင်ဆိုပြီးတော့သူတို့ကလည်းရှောင်နေရပြီးတော့ရှိတာပေါ့နော်အဲ့လိုမျို
းပြီးခဲ့တဲ့ဇွန်လ21ရက်22ရက်နဲ့23ရက်နေ့3ရက်ဇက်တိုက်အရသားတွေနေထိုင်တဲ့ကြေးရွာတွေပေါ်မှာစစ်လေရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်တဦးသေးဆုံးပြီးနှစ်ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်စာတင်ကျောင်းတစ်ကျောင်းနဲ့လူနေအိမ်15လုံးထက်မနည်းပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။အခုတိုက်ခိုက်ခံရတဲ့ကျေးရွာဟာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ပြေးဒုက္ခသည်တွေနဲ့ရွာကနေနေထိုင်တဲ့ကျေးရွာဖြစ်ပြီးဘာကြောင့်အခုလိုပြစ်ခတ်တိုက်ခိုက်တယ်ဆိုတာမသိရဘူးလို့စစ်ပြေးဒုက္ခသည်တွေကိုကူညီနေသူကအခုလိုပြောပါတယ်။
ဆိုတော့နောက်ပြန်ချင်ပါတော့ကျွန်တော်အဲ့ဒီဆိုတဲမှာတော့ကျွန်တော်တို့တိုက်ပွဲဖြစ်တာတွေလည်းမရှိသေးဘူးပေါ့နော်ဟိုကနေပြောလိုမျိုးကျေးရွာတွေမှာလည်းဟိုကပြောလိုမျိုးပဲတချီမမဘာမှလည်းမရှိဘူးပြောလို့ရတာပေါ့နော်တင်းရုပ်စိတ်ခမ်းနေလည်းဘာမှမရှိဘူးအဲ့လိုမရှိတဲ့အနေထားကိုသူတို့ကဟိုကပြောလိုမျိုးပဲဟာတောက်တာကဲထားပြီးတိုက်ခိုက်တာလေတော့ကျွန်တော်တို့လည်းမပြောတတ်ဘူးပေါ့နော
်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးနောက်ထပ်အကူအညီပေးနေသူတူကတော့အိုးဝင်ဆွန့်ခွာပြီးဘေးလွတ်ရာထွက်ပြေးတင်းရှောင်နေကြရတဲ့စစ်ပြေးဒုက္ခသည်တွေဟာယာယီတဲထိုးနေတိုင်းဖို့အမိုးအကာတွေအကူအညီတွေလိုအပ်နေတယ်လို့အခုလိုပြောဆိုပါတယ
်ကျွန်တော်ပြည်သူတွေဆက်ဆက်လာတာတော့ဟိုမိုးကစာခိုင်းနေတယ်နော်ဒီကတိကခုနပြောနေတယ်ဘေးလွတ်ရာဒီလိုကဒီကြတော့လေဒီလိုမှအဲ့လိုမျိုးပေါ့နော်လေဖို့မိုးကကြီးဒဲတွေဆောင်းနေဖို့တက်တလုံးနေဖို့မိုးကလည်းအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးချင်းနေရှိတော့ဒီလိုကအဲ့လိုမျိုးပဲဒီရွာဘေးကိုပဲလူမချင်းနေမြောက်ကိုရှောင်ကြတယ်ကျွန်တော်မိုးကလေးကလည်းအဲ့လိုမျိုးတောင်းတော့ရှိတယ်ကျွန်တော်တို့ကတော့သူတကြီးသမီးဖို့တော့ပြောတယ်ပေါ့နော်အများကြီးပေါ့နော်ညာနေတဲ့အလဟာမလို့ဆိုတော့သူတို့မာလာလို့ရှိတယ်ကျွန်တော်ပိုင်းတော့ပြောတတ်သေးဘူးနော
်လက်နက်ကင်တော်လန်ရင်အင်အားကောင်းတဲ့ကရင်နီပြည်နယ်တခွင်မှာစစ်ကောင်စီကစစ်ကြောင်းထိုးပြီးအပြင်းထန်တိုက်ခိုက်နေကြတာပါတိုက်ပွဲတည်ငြိမ်တဲ့ကာလမှာလည်းစစ်လေရင်တွေမကြာခဏစူးလို့ပြန်ဝဲနေပြီးလက်နက်ကြီးတွေလည်းမကြာခဏပစ်ခတ်တတ်ပါတယ်စီရဲတင်းမာနေတဲ့ကရင်နီပြည်နယ်တခွင်မှာစစ်ကောင်စီတပ်တွေစီရဲမြင့်တင်လှုပ်ရှားနေသလိုသူတို့တပ်ဆွဲနေထိုင်တဲ့နေရာတွေမှာမြေမြုံမိုင်းထောင်ထားတာပြီးတော့သူတို့အခြေဆက်ရတပ်စခန်းကနေမကြာခဏလက်နက်ကြီးတွေနဲ့ဥတီရမဲ့တိုက်ခတ်တိုက်ခိုက်နေတာတွေပြုလုပ်နေစေပဲလို့ဒေသခံတွေကပြောဆိုကြပါတယ်